မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ NLD အစိုးရလက်ထက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဘာအဖြစ်ထွက်ခဲ့လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။အခုဆိုရင် NLD အစိုးရလက်ထက်မှာနောက်ဆုံးဖြစ်ပွဲရှိတဲ့၄ချိန်မြောက်21ရာစုပင်လုံညီလာခံကျင်းပဖို့ကြိုးစားနေကြပါပြီ။အခု2020ဟာအထွေထွေရွေးကောက်ပွဲနှစ်ဖြစ်တဲ့အကြံပေးအားဖြင့်ဆိုရွေးကောက်ပွဲကိုနိုဝင်ဘာမှာကျင်းပဖို့ဖြစ်လိမ့်မယ်။အဲ့ဒီအချိန်မတိုင်ခင်3-4လဟာနိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးနဲ့ရွေးကောက်ပွဲကိစ္စကိုပဲအာရုံစိုက်ကြမှာမို့2020နှစ်ဆန်း March April လလောက်အတွင်း NLD အစိုးရလက်ထက်နောက်ဆုံးတစ်ချိန်အဖြစ်ငြိမ်းချမ်းရေးညီလာခံတစ်ခုကျင်းပဖို့သင့်တယ်ဆိုပြီးအစိုးရငြိမ်းချမ်းရေးလုပ်ငန်းအကောင့်ထယ်ဖော်နေသူတွေဘက်ကပြောဆိုကမ်းလှမ်းထားခဲ့ကြပြီးသားပါ။ဒါပေမဲ့လည်းမထင်မှတ်ပဲတက္ကသိုလ်အတိုင်းတာနဲ့ COVID-19 ကပ်ရောဂါကြီးမြန်မာနိုင်ငံကိုလည်းဆက်ရောက်ခဲ့တာမို့ညဉ့်ညဉ့်ဆိုင်ရာလုပ်ငန်းစဉ်တွေလည်းရပ်တန့်တယ်လို့ဖြစ်သွားခဲ့ရပါတယ်။အခုတော့ COVID-19 နဲ့ပတ်သက်ပြီးအရင်တင်းကျပ်ထားခဲ့သမျှဖြေလျှော့မှုတချို့လည်းလုပ်ခဲ့ပြီးမို့ညဉ့်ညဉ့်လုပ်ငန်းစဉ်လည်းပြန်ဆနေပြီလို့ပြောနိုင်ပါတယ်။ပြီးခဲ့တဲ့မေလ30ရက်နေ့ကလုတ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာတော့နိုင်ငံတော်၏အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးက21ရာစုပင်လုံညီလာခံကိုလာမယ့်ဇူလိုင်လအတွင်းကျင်းပလိုတယ်ဆိုပြီး NCA လက်မှတ်ထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကကမ်းလှမ်းထားတယ်လို့ထုတ်ဖော်ပြောဆိုပါတယ်။တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကတော့လာမယ့်ဩဂုတ်လအတွင်းကျင်းပဖို့ပြန်ပြီးအဆိုပြုသွားမယ်လို့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကိုစားညှိနှိုင်းရေးမှူးလည်းဖြစ် ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးခေါင်းဆောင်လည်းဖြစ်တဲ့ဦးမျိုးဝင်းကဇော်လ10ရက်နေ့မှာသတင်းမီဒီယာတွေကိုပြောထားပါတယ်။လာမယ့်21ရာစုပင်လုံညီလာခံဟာ NLD အစိုးရကဥဆောင်ကောင်ထယ်ပေါ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့နောက်ဆုံးလှုပ်ဆောင်ချက်ဖြစ်မှာမို့အစိုးရသက်တမ်းတစ်ခုစာအတွင်းဆောင်ရွက်ခဲ့တဲ့အခြေအနေအားလုံးကိုအကဲဖြတ်မယ်ဆိုအကဲဖြတ်လို့ရတဲ့အခြေအနေရောက်လာပါပြီ။ဒေါက်ဆန်းစုကြည်ဥဆောင်တဲ့ NLD အစိုးရလက်ထက်ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးဘလို့အဖြေထွက်ခဲ့တယ်လဲဆိုတာလေ့လာကြည့်ကြရအောင်ပါ
NLD အစိုးရလက်ထက်နောက်ဆုံးဖြစ်လာမဲ့21ရာစုပင်လုံညီလာခံမှာပြည်ထောင်စုသဘောတူစာချုပ်အပိုင်း3ကိုချုပ်ဆိုသွားမယ်လို့ဥဇော်ထေရော ဦးမျိုးဝင်းကပါထုတ်ဖော်ပြောဆိုထားပါတယ်။အဲ့ဒီစာချုပ်မှာအပိုင်း3ပိုင်းပါမယ်လို့လည်းဆိုကြပါတယ်။အပိုင်း1မှာ NCA အကောင့်ထယ်ဖော်မှုဆိုင်ရာသဘောတူညီချက်တွေပါဝင်မှာဖြစ်ပါတယ်။ဒါဟာအရင်ညီလာခံ2ချိန်မှာသဘောတူချုပ်ဆိုပြီးရရှိခဲ့တဲ့အချက်50ကျော်ရဲ့အဆက်ဆိုရင်လည်းမမှားပါဘူး။အပိုင်းနှစ်မှာတော့2020ပြည့်အလွန်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်ဆက်လက်အကောင့်ထယ်ဖော်နိုင်ဖို့အတွက်အစ်င့်လိုက်လုပ်ငန်းစဉ်တွေကိုအစ်င့်လိုက်အကောင့်ထယ်ဖော်ကြဖို့ဖြစ်ပါတယ်။ဒီအပိုင်းကိုထည့်သွင်းရတဲ့အကြောင်းရင်းကတော့ရွေးကောက်ပွဲလွန်ကာလမှာဘဲပါတီအနိုင်ရရအစိုးရအဖွဲ့အစ်တက်လာလိမ့်မယ်။တက်မတော်ဘက်ကဆိုရင်လည်းတက်မတော်ကာကွယ်ဦးစီးချုပ်အပါအဝင်ခေါင်းဆောင်ပိုင်းအပြောင်းအလဲဖြစ်ပေါ်လာနိုင်တာမို့နောင်တာဝန်ယူမဲ့သူတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတစ်ဆက်တစ်ဆက်ထဲဆက်ပြီးအကောင့်ထဲဖော်နိုင်အောင်ဖြစ်ကြောင်းဥစော်ထေးကပြောဆိုထားပါတယ်။အပိုင်းသုံးကတော့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အဆိုပြုထားတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာအခြေခံမူတွေကိုညှိနှိုင်းထည့်သွင်းချုပ်ဆိုဖို့ဖြစ်တယ်လို့ဆိုပါတယ်။ NLD အစိုးရလက်ထက်နောက်ဆုံးကျင်းပမယ်ဆိုတဲ့ငြိမ်းချမ်းရေးညီလာခံကိုကြည့်ရင်အရေးကြီးဆုံးကတော့2020ပြည့်အလွန်မှာအစိုးရနဲ့တိုင်းဒေသလက်နက်ကိုင် EAO တွေဘာတွေဆက်ပြီးလုပ်ကြမလဲဘလို့အကောင့်ထဲပေါ်ကြမလဲဆိုတာကအဓိကဖြစ်နေတာတွေ့နိုင်ပါတယ်။ကျန်တဲ့အရေးလဲကြီးတစ်ဆုတ်မှုလဲဖြစ်နေတဲ့တီထောင်စုကခွဲမထွက်ရကိစ္စတခုတီးသောတက်မတော်လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းစတဲ့ပြဿနာတွေနဲ့ပတ်သက်ရင်ညှိနှိုင်းပြီးသဘောတူညီချက်ရကြင်လဲရမရရင်လဲ2020ပြည့်အလွန်ကိုတည်ဆောင်သွားမယ်ဆိုတဲ့သဘောမျိုးတွေ့မြင်ကြရပါတယ
်။တကယ်တော့2015ရွေးကောက်ပွဲအနိုင်ရအစိုးရဖွဲ့နိုင်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဥဆောင်ခွင့်ရတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့တွဲဆုံဆွေးနွေးမှုပုံစံအမျိုးမျိုးကနေတစ်ဆင့်ငြိမ်းချမ်းရေးညီလာခံတွေကျင်းပမယ်။အဲ့ဒီညီလာခံတွေမှာရလာတဲ့သဘောတူညီချက်တွေကိုပြည်ထောင်စုလွှတ်တော်မှာအတည်ပြုပြီး2008ဖွဲ့စည်းပုံကိုပြင်ကြမယ်။အဲ့ဒီပြင်ဆင်ချက်တွေနဲ့အတူဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုတဲ့လုပ်ငန်းစဉ်ချမှတ်ခဲ့တာပါ။ငကိုက21ရာစုပင်လုံငြိမ်းချမ်းရေးညီလာခံတွေကိုတစ်နှစ်ကို3ချိန်လောက်ကျင်းပမယ်။2020ရောက်ရင်တော့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးအခြေခံသဘောတူညီချက်တွေရပြီးဖြစ်လိမ့်မယ်ဆိုသည့်အထိမျှော်မှန်းခဲ့တာပါ။အဲ့ဒါလို့မျှော်မှန်းထားကြောင်းလဲအတိအလင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။
ဒါပေမဲ့အစိုးရတပ်တန်းနောက်ဆုံးနှစ်ထဲရောက်လာချိန်အထိ21ရာစုပင်လုံညီလာခံ3ချိန်ပဲလုပ်နိုင်သေးတယ်လို့ညီလာခံကရခဲ့တဲ့သဘောတူညီချက်အချက်50ကျော်ကလည်းတိတ်ပြီးအရေးကြီးတာတွေမဟုတ်ဘူးလို့ဝေဖန်တာခံရပါတယ်။တကယ်တော့ NLD ကအကောင့်ထဲဖော်ခဲ့တဲ့ညီငယ်လုပ်ငန်းစဉ်ဟာ2018ခုနှစ်အောက်တိုဘာလမှာကျင်းပခဲ့တဲ့အစိုးရတက်မတော်တိုင်းဒေသနဲ့ကိုင်ထိပ်သီးဆွေးနွေးပွဲအတွင်တက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောခဲ့တဲ့တီထောင်စုမှခွဲမထွက်ရဆိုတာနဲ့တခုတီးတော့တက်မတော်စရဲမိကွန်းကြောင့်နောက်ပိုင်းအကျိုးဆက်တွေအများကြီးဖြစ်ပေါ်ပြီးငြိမ်းချမ်းလုပ်ငန်းစဉ်တွေတိုးတက်မှုမရတာကတော့ဒီကနေ့အချိန်ထိပါပဲ။ဒါကြောင့် NLD အစိုးရလက်ထက်ငြိမ်းချမ်းရေးဖော်ဆောင်မှုမှာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသနဲ့ကိုင် EAO တွေနဲ့တွဲဆုံညှိနှိုင်းမှုအပိုင်းမှာညှော်မှန်းထားသလိုအောင်မြင်မှုမရဘူးလို့ကောက်ချက်ချနိုင်ပါတယ်။NLD ရဲ့ငြိမ်းချမ်းရေးအကောင့်ထဲဖော်မှုမှာပါတဲ့နောက်ထပ်အပိုင်းတစ်ပိုင်းဖြစ်တဲ့လက်ရှိတိုက်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့ရခိုင် AA တအန်းပလောင်ကိုကန့် KIA ကချင်လက်နက်ကိုင်အဖွဲ့နဲ့အပြစ်ခက်ရစဲရေးဆွေးနွေးညှိနှိုင်းတဲ့စီမံလေးအောင်မြင်မှုမရပါဘူးရခိုင်ပြည်နယ်မှာဆိုရင် AA နဲ့တိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားနေစေပါKIA နဲ့လည်းအပြစ်ရစာချုပ်မချုပ်နိုင်သေးလို့တောင်းတဲ့ချီရှိတဲ့နေရပြန်လို့တဲ့ကချင်ဒုက္ခတဲ့အရေးကိုလည်းမဖြေရှင်းနိုင်ဖြစ်နေရပါတယ
်။ NLD ရဲ့ညဉ့်ညံရေးဖော်ဆောင်မှုနောက်တစ်ပိုင်းကတော့အပြစ်ရထားတဲ့ဝကိုကန့် SSPB SSA ရှမ်းလက်နက်ကိုင်အဖွဲ့နဲ့ကရင်နီလက်နက်ကိုင်အဖွဲ့တွေ NCA စာချုပ်လက်မှတ်ထိုးလာအောင်တရားဝင်ညဉ့်ညံရေးဆွေးနွေးမှုဖြစ်စဉ်ကြီးတဲ့ပါဝင်လာအောင်ဆွဲဆောင်စည်းရုံးနိုင်ရေးပါ။အဲ့ဒီကိစ္စမှာလည်းတိုးတက်မှုတစုံတရာရတာမတွေ့ကြရပါဘူး။ဒါကြောင့် NLD အစိုးရလက်ထက်ငြိမ်းချမ်းရေးအကောင့်ထဲဖော်မှုဖြစ်စဉ်ကြီးတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အရင်သမ္မတဦးသိန်းစင်အစိုးရလက်ထက်ချုပ်ဆိုခဲ့တဲ့ NCA စာချုပ်အကောင့်ထဲဖော်ရေးလက်နက်ကင်ပဋိပက္ခဖြစ်ပွားနေစေအဖွဲ့တွေနဲ့အပြစ်ခတ်ရက်စဲနိုင်ရေးအပြစ်ရပြီးသားအဖွဲ့တချို့ NCA စာချုပ်နဲ့ငြိမ်းချမ်းရေးဖြစ်စဉ်ကြီးတွေပါဝင်လာစေရေးကြိုးပမ်းမှုအားလုံးဘယ်ပိုင်းမှမအောင်မြင်မှုမေမေရရတာမတွေ့ရပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။